ောင်းလင်းခြင်းကင်းဝေးဝမ်းနေနေလားကဲကဲရှင်သေးအတွေ့အကောင်းဆုံးမိတ်ဆွေသင်ခေါ်ရင်သူမဲတဲ့မိတ်ဆွေတဲ့ပင်လာမဲလမ်းကြီးပြင်ပေးခဲ့သည်လူဘဝအတွက်ခရစ်တော်တို့အသက်သခင်ပါ
ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ်
ဒီတစ်ပတ်နှုတ်ပြတ်တတ်တာအတူယူစရာအစီအစဉ်မှာနေမဝင်ခဲ့သူတူသို့မဟုတ်ဆိုင်ပရီယန်ရဲ့အကြောင်းကိုပြောပြချင်ပါတယ်အသက်တာအတွက်ပြင်ဆင်မှုရရှိပါစေယုံကြည်သူခရစ်ယာန်များရဲ့သမိုင်းတလျှောက်မှာသမိုင်းတွင်ရင့်စေတဲ့သူများရှိခဲ့ကြပါတယ်။ဒီအချိန်မှာအသင်းတော်ကိုစီးလုံးညံ့ညွတ်မှုရရှိစေဖို့ကြိုးပမ်းခဲ့တဲ့သူကတော့ဆိုင်ပရီယန်ပဲဖြစ်ပါတယ်။သူ့ကိုရောမအင်ပါယာအတွင်းမှာရှိတဲ့မြောက်အာဖရိကတိုက်ရဲ့မြို့တော်တစ်ခုဖြစ်တဲ့ကာသစ်မြို့မှာအလယ်အလတ်မိဘတွေကခရစ်သည်ရဲ့130မှာဖွားမြင်ခဲ့ကြောင်းဖော်ပြခဲ့ပါတယ်။သူဟာဥပရေဘွဲရတူဖြစ်ခဲ့သလိုချမ်းလဲချမ်းသာခဲ့ဘူးသူဖြစ်ပါတယ်။ခရစ်တက်ခေတ် 145မှာပြောင်းလဲပြီးနှစ်ချင်းခံခဲ့ပါတယ်။သူခရစ်ယာန်ဖြစ်လာချိန်မှာတော့ငโกကသူ့ရဲ့အချင်းဇယိုက်ဆိုးတွေကိုလုံးဝပြုပြင်ခဲ့ပါတယ်။သူပိုင်ဆိုင်တဲ့ပစ္စည်းတွေကိုနွမ်းပါသူတွေစီဝေးများခဲ့တယ်။အချင်းတီလာရှိပြီးဖြူစင်ဖို့လည်းတနိမ့်ထန်ချခဲ့ပါတယ်။သူ့ရဲ့ပြောင်းလဲခြင်းကိုသူဒီလိုရေးသားခဲ့ပါတယ်။ဒုတိယမွေးချင်းဟာကျွန်တော်ကိုကောင်းကင်ကကြလာတဲ့လူသစ်တယောက်လိုဖန်တီးပေးခဲ့ပါဗျ။တစ်ချိန်ကအဟောပြောပညာရပ်တွေကိုသင်ကြားပေးခဲ့တဲ့ဆရာတစ်ပါးဟာခရစ်ယာန်ဖြစ်လာချိန်မှာအသင်းတော်တစ်ခုမှာပါဝင်ခဲ့ပါဗျ။ခရစ်တက်ကြီးရဲ့148မှာကာသစ်မြို့အသင်းတော်ရဲ့ဂိုင်းအုပ်ဖြစ်ခဲ့ပါဗျ။သူဟာဂန္ဓဝင်ဂရိနဲ့ရောမစာပေတက်ကြွပေမဲ့ဖျားအကြောင်းတွေးခေါ်သူတသက်တယောက်မဟုတ်ပါဘူး။အထင်ကရသီအိုလိုဂျင်တာတူလျန်ကိုလေးစားခဲ့ပေမဲ့လည်းသူဟာလက်တွေ့သမားတယောက်ပိုပြီးဖြစ်ခဲ့ပါတယ်။အဲ့ဒီခေတ်အချိန်ကသီအိုလော်ဂျီဆွေးနွေးညှဉ်းပုံပွဲတွေမှာသူဟာပွဲကြည့်ပိတ်တက်အဖြစ်ပဲပါဝင်ခဲ့တယ်။သူ့ရဲ့အဓိကဆန္ဒကတော့အသင်းတော်တွေညှဉ်းညွတ်ဖို့ပါပဲ။ဂိုင်းအုပ်တွေရဲ့ဥဆောင်မှုအောက်မှာအသင်းတော်အားလုံးညှဉ်းညွတ်စေဖို့သူဘလို့ကြိုးပမ်းရမလဲဆိုတာအမြဲတွေးတောနေသူတူလည်းဖြစ်ပါတယ်။ခရီးရန်တွေကိုညှင်းဆဲခဲ့တဲ့အင်ပါယာပြင်းတွေထဲမှာဒေးစီကတ်ဟာပါနက်တူတူဖြစ်ပါတယ်။ခရီးရန်တွေကိုမတည်အောင်ညင်းဆဲယုံအထိပဲခွင့်ပြုခဲ့တယ်။အသေးသက်ချင်းဖြင့်မာတူရာအဖြစ်မခံစေခဲ့ပါဘူး။ဘာကြောင့်လဲဆိုရင်မာတူရာဆိုတဲ့ဂုံပုတ်ဟာခရီးရန်ဘာသာကိုလူအများကပို့ပြီးလေးစားစေလို့ပဲဖြစ်ပါတယ်။စီဇာပင်ဟာဖျားပါဆိုတဲ့ဝန်ခံစကားကိုဒေးစီကတ်ကပို့ပြီးအလိုရှိပါတယ်။တည်သွားတဲ့သူ့ရဲ့စကားကိုဘယ်သူကြားနိုင်မလဲ။တရှိထင်ရှားရှိတဲ့ခရစ်ယာန်တွေရဲ့ဝန်ခံချက်ကပိုပြီးထင်ရှားစေတာမဟုတ်ပါလားခရစ်ယာန်အများစုကိုဒီပုံစံနဲ့အတင်းအကျပ်ဝန်ခံစေခဲ့ပါတယ်နှိမ့်ဆက်ခြင်းအောက်မှာပဲဖြစ်ပါတယ်ဒီလိုမျိုးအသက်မသေးပဲဝန်ခံခဲ့တဲ့ခရစ်ယာန်တွေကိုအသင်းတော်အတွင်းမှာဆက်ပြီးလက်ခံတဲ့မခံတဲ့အငင်းပွားမှုတွေကြောင့်အသင်းတော်တွေအကွဲမလို့ဖြစ်ခဲ့ကြရတယ်ဒါဟာအသင်းတော်စီလုံးမှုရဲ့အဓိကပြဿနာပဲဖြစ်ပါတယ်ဒီလိုပျော်ကွဲမှုကိုဆိုင်ပရီယန်ကလုံးဝလက်မခံခဲ့ပါဘူးသူရဲ့တက်သားတဲ့လှုပ်ဆောင်ချက်ကတော့ဝန်ခံခဲ့တဲ့ခရစ်ယာန်တွေကိုဝမ်းနဲ့နောင်တကြီးစွာသောစိတ်နဲ့အာဘက်ဖြေမှုခံယူပြီးပွဲတော်ဝင်စားခွင့်ပေးဖို့ပါပဲ။နောင်တတန်ဝေကရောက်ခွင့်ပေးခဲ့တဲ့ဂိုင်းအုပ်ကြီးအဖြစ်ဆိုင်ပရီယန်ကခံယူခဲ့ပါတယ်။ ဒီလိုအခွင့်အရေးမျိုးပေးကြောင်းအတင်းတော်ထဲမှာဂိုင်းအုပ်ကြီးကကြေညာခဲ့တယ်။သူ့ရဲ့ယုံကြည်ချက်နောက်တစ်ခုကတော့အပြစ်များများလုပ်လေအာဘတ်များများဖြေဖို့လိုလီပဲဖြစ်ပါတယ်။ဒီတုန်တင်ချက်ကတော့အတင်းတော်ရဲ့စီကံအဖြစ်နောက်ပိုင်းမှာတကိုးကြီးထွားလာသလိုအရှုတ်ချခံရဆုံးအချက်တစ်ခုလည်းဖြစ်လာခဲ့ရပါတယ်။ခရစ်တက်ကြီးရဲ့နေရာ 50%ကကာသစ်မြို့မှာအတင်းတော်ကောင်းစီစီဝေးခေါ်ယူခြင်းပါပြီးအတင်းတော်စီလုံးညီညွတ်မှုစာရန်ကိုဖတ်ကြားခဲ့ပါတယ်။ခရစ်ယာန်အတင်းတော်သမိုင်းမှာမတန်တင်ခြင်းခံခဲ့ရတဲ့သူ့ရဲ့ကြိုးပမ်းမှုကြီးပဲဖြစ်ပါတယ်။အတင်းတော်ဟာတန့်ရှင်းတဲ့အဖွဲ့အစည်းကြီးဖြစ်သလိုခရစ်တော်ရဲ့သရိုသမီးကညာလည်းဖြစ်ပါတယ်။အတင်းတော်ဖြင့်ကယ်တင်ခြင်းလမ်းညွန်ပြနိုင်မှာဖြစ်ပါတယ်။အတင်းတော်ရ သွယ်နိုင်တယ်။ဒါကြောင့်လူတိုင်းဟာအသင်းတော်ရဲ့အကူအညီကိုရယူဖို့လိုတယ်။ကြောက်သောမဟုတ်ပေတရုဟာခရစ်တော်ကိုယ်တိုင်ခန့်အပ်ခဲ့တဲ့အသင်းတော်ရဲ့တင့်အုပ်ကြီးဒါမှမဟုတ်ဂိုင်းအုပ်ကြီးဖြစ်တဲ့အတွက်ကြောင့်ဒီအရေးအရာကိုဆက်ခံသူဂိုင်းအုပ်တိုင်းကိုခရစ်တော်ကိုယ်တိုင်ခန့်အပ်ခြင်းခံရသလိုယူဆပြီးယူသေးရမယ်လို့ဆိုခဲ့ပါတယ်။သူကဖျားကိုဖခင်ဖြစ်နဲ့အသင်းတော်ကိုမိခင်ဖြစ်လက်မခံသူတို့ရဲ့တွားရတန်းဟာငရေပဲလို့တွင်တင်ခဲ့ပါတယ်။ဘသူဟာငရေရောက်မယ်ဘသူဟာကောင်းကင်နိုင်ငံရောက်မယ်ဆိုတာဂိုင်းအုပ်နှုတ်ကနေထုတ်ဖော်ပြောနိုင်လောက်အောင်တကောအာနာနဲ့ပြည့်စုံတယ်လို့ဆိုင်ပရီယန်ကထောက်ပြခဲ့ပါတယ်။ဒီတွင်တင်ချက်တွေကိုကြည့်မယ်ဆိုရင်တစ်ဖက်သက်ဆန်လာတယ်လို့ထင်ပါတယ်။ဒီကနေ့လက်ခံယုံကြည်သူလူတိုင်းဟာကယ်တင်ခြင်းရမယ်။ဒီယုံကြည်သူတိုင်းဟာဖခင်နဲ့မိသားအရောက်ဖွဲ့ဖို့အသင်းတော်ကိုလာကြရမယ်ဆိုတဲ့အကြောင်းကိုပြောချင်တယ်။ဂိုင်းအုပ်ကြီးဆိုင်ပရီယန်ရဲ့ခေတ်အချိန်ခါမှာတော့အသင်းတော်စီလုံးမှုကိုရရှိဖို့အတွက်ဒီတွင်တင်ချက်များချမှတ်ခဲ့ရကြောင်းဖော်ပြထားပါတယ်။ခရစ်တက်ရဲ့158ကာတိစ်မြို့မှာပဲဂိုင်းအုပ်ကြီးဆိုင်ပရီယန်ဟာခေါင်းဖြတ်တက်ခံရပြီးမာတုရအဖြစ်ရောက်ရှိခဲ့ရပါတယ်။ဒါပေမဲ့အလဲခေတ်ရောက်တဲ့အခါမှာတော့အသင်းတော်ဟာလောဘကြီးသူအချင်းပြတ်သူခေါင်းဆောင်တွေလက်ထဲကိုရောက်ရှိခဲ့ရတယ်။သူတို့ကဆိုင်ပရီယန်ရဲ့တွင်တင်ချက်တချို့ကိုစီကံအဖြစ်ပြဋ္ဌာန်းပြီးအသင်းတော်ကိုပေါင်းခတ်ခဲ့ပါတယ်။ဘိုးဦးစည်းကြိုးကင်မှုစနစ်နဲ့အသင်းတော်ရဲ့လွတ်လပ်ခွင့်ကိုချုပ်ချယ်ခဲ့ပါတယ်။ဘလိုပဲဖြစ်ဖြစ်အဲ့ဒီတစ်ခေတ်တစ်ချိန်တစ်ခါမှာတော့အသင်းတော်ဟာဆိုင်ပရီယန်ရဲ့ကြိုးပမ်းမှုကြောင့်စီးလုံးမှုရရှိခဲ့တာကိုတော့ငြင်းဆင်ရမှရှိတာတွေ့ရပါတယ်။ဒါကတော့အသင်းတော်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းအသင်းတော်မှာဖြစ်ပျက်ခဲ့တဲ့အကြောင်းတရားများပဲဖြစ်ပါတယ်။အရေးချင်းလေးတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးကမြပေးတဲ့ဆူလာပဲ။ဒီဆူလာလေးကိုကိုယ်ဒီတော့မှဝိညာဉ်သက်တာအတွက်စဉ်းစားစီခြင်းနဲ့အကြောင်းအရာများကိုပြောပြချင်ပါတယ်။ဟေရှာယအနာဂတိကျမ်းခန်းကြီး53အငယ်4ထိုသူသည်ငါတို့အနာရောဂါဝေဒနာများကိုယူတင်ဆောင်ရွက်လေ၏လို့ဖော်ပြပါရှိပါတယ်။ထိုသူဆိုတဲ့နေရာမှာသခင်ယေရှုခရစ်တော်ကိုဆိုလိုခြင်းဖြစ်ပါတယ်။ငါတို့ဆိုတဲ့နေရာမှာကျွန်တော်ကျမအယောက်စီတိုင်းဖြစ်ပါတယ်။ဒါကြောင့်သခင်ယေရှုခရစ်တော်ဟာကျမတို့ရဲ့အနာရောဂါဝေဒနာများကိုယူတင်ဆောင်ရွက်သူအဖြစ်နဲ့သူခံရတဲ့ဒဏ်ကျက်အဖြစ်ကျမတို့ရဲ့အနာများကိုပျောက်ကင်းစေကြောင်းဖော်ပြထားပါတယ်။ကျမတို့သခင်ယေရှုကိုအပြစ်ကနေကယ်တင်သောအရှင်ဖြစ်လက်ခံတဲ့အခါကျမတို့ပခုံးပေါ်ကလေးလံလျက်ရှိနေတဲ့ဝန်းနေခြင်းများကိုပော့ပါသွားစေမဲ့အရှင်အနေဖြင့်ပါတိကျွမ်းလာရမှာဖြစ်ပါတယ်။ကျမတို့ရဲ့ကြေကွဲခြင်းများကိုနာကျင်ခြင်းဝေဒနာနဲ့ကျွမ်းဝင်တဲ့သူထံယူဆောင်လာနိုင်ပါတယ်။ကားတိုင်းမှာကျမတို့ရဲ့အနက်ဆိုင်ဆုံးနှလုံးသားနာကျင်မှုများအတွေ့မဆမှုကုသမှုနဲ့ပျောက်ကင်းမှုများကိုရယူနိုင်ပါတယ်။ဗီယက်နမ်စစ်သားဟောင်းများအောင်းမွေးဝယ်အဆောက်အဦးကို1982ခုနှစ်မှာဖွင့်လှစ်ခဲ့ပါတယ်။ပြီးခဲ့တဲ့15နှစ်ကာလအတွင်းနေရင်များပေါ်မှာ9,400ခန့်ရှိတဲ့ပစ္စည်းများကျန်ရှိခဲ့တယ်။ ဝဝရုပ်ကလေးစစ်တဟတူရဲ့မြေမကလေးတပ်ပုံဖခင်ကိုမမြင်ဘူးသောတမိတယောက်ရဲ့စာစားတဲ့အမှတ်တရားပစ္စည်းများကိုစုဆောင်ရင်ညစဉ်ညအတိုင်းတနားရီလောက်အချိန်ပေးရတယ်လို့အောင်းမေဝေယာနေ့ရောက်ရင်လည်းပို့ပြီးအချိန်ပေးကြရတယ်။အဲ့ဒီလိုစုဆောင်ရရှိတဲ့ပစ္စည်းတွေကိုတစ်စိတ်ကပ်ပြီးတော်လောင်ယုံများမှာထည့်သိမ်းထားကြပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဘလို့လုပ်ရမလဲဆိုတာဘယ်သူမှမပြောန ပြောကြားခဲ့တာကိုတွေ့ကြရပါတယ်။ကျမတို့အားလုံးဟာဆုံးရှုံးမှုများခံစားဘူးကြပြီးတခါတရံဝမ်းနည်းခြင်းကိုနှစ်ပေါင်းများစွာတည်ဆောင်နေရကြပါတယ်။ဘဝမှာခံစားမှုများနဲ့ရင်ဆိုင်ရုန်းကန်နေကြရတယ်။ဒါကြောင့်တွေ့ကြုံရင်ဆိုင်ရတဲ့ဝမ်းနည်းခြင်းများကိုချန်ထားပြီးဘဝရဲ့ဒဏ်ရာများကိုကုစားဖို့နေရာရှိပါသလား။ဒီကဘတ်တမချမ်းမှာဝမ်းနည်းချီကွဲနာကျင်ခြင်းဝေဒနာများအတွေ့ကူညီဖေးမှလမ်းပြပေးမဲ့သူကိုညွန်ပြနေပါတယ်။ရှမတ်တဲခရစ်ခန်းကြီးလေးအငယ်23မှာယေရှုသည်တရားစရက်တို့၌ဆုံးမဩဝါဒပေးလျက်နိုင်ငံတော်နှင့်ရှင်သောအေးဝင်ကလေးတရားကိုဟောလျက်လူတို့တွင်အနာရောဂါအမျိုးမျိုးတို့ကိုငြိမ်းစေလျက်ဂါလိလဲပြည်တပြည်လုံးကိုဒေသစာရီလဲ့လေတော်မူ၏။ဘဝအတွက်ခံစားရတဲ့ဝေဒနာ၊ဝိညာဉ်အတွက်ခံစားနေရတဲ့ဝေဒနာ၊ကိုယ်ခန္ဓာမှာခံစားရတဲ့ဝေဒနာများကိုပေးပျောက်စေတဲ့အရှင်ဖြစ်တယ်။မိတ်ဆွေရဲ့စိတ်နှလုံးမှာတိရှိခံစားယုံကြည်အနံစက်ကတ်ခြင်းဖြင့်ဒီအရာကိုခံစားရမှာဖြစ်ပါတယ်။ဒါကြောင့်ဝန်လေး၍ပင်မသောသူပေါင်းတို့ငါထံသို့လာကြလော့လို့သခင်ယေရှုခရစ်တော်ရဲ့မိန့်တော်မူခြင်းအားဖြင့်ဖိတ်ခေါ်ပါရစေ။